မေရိကန်ပြည်ထောင်စုရဲ့2018ခုနှစ်လွှတ်တော်ကြားချက်ရွေးကောက်ပွဲကိုအခုလာမယ့်နိုဝင်ဘာလ6ရက်နေ့မှာကျင်းပတော့မှာပါဒီမိုကရက်နစ်ရီပက်ဘလစ်ကန်ပါတီနှစ်ရလုံးကအကြိမ်နဲ့လဲရှင်ပြိုင်ကြဖို့နိုင်ငံတော်ဝန်ပြင်ဆင်နေကြပါပြီအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဟာမြန်မာနိုင်ငံကပြောင်းရွှေ့အခြေချသူတွေတောင်းတဲ့ချီနေထိုင်ကြပြီးသူတို့တွေလည်းကမဲပေးခွင့်ရသူအများစုဟာ Republican Party ကိုမဲပေးကြမဲ့သဘောရှိတယ်လို့မြန်မာအမေရိကန်လူမှုရေးအသင်းဥက္ကဋ္ဌက VOA ကပြောပါတယ်။ဒါကြောင့်အခုလို Republican ကိုထောက်ခံနေကြတယ်ဆိုတာကိုတော့ကိုကျော်အောင်လင်းကဆက်ပြီးပြောပြမှာပါ
။ Roman Lachon နေကြလို့ရှိရင်ကျင်းပမဲ့လွတ်တော်ကြားပြရွေးကောက်ပွဲတွေအတွက်ဒီမိုကရက်ရော Republican Party ဘက်ကပါအကြိမ်နဲ့ရှင်ပြိုင်ကြဖို့အကြီးအကျယ်ပြင်ဆင်နေကြပါတယ်။သမ္မတ Donald Trump ရဲ့ပထမအဆိုအတက်တန်းတော်မှာပြုလုပ်မဲ့ကြားပြရွေးကောက်ပွဲလည်းဖြစ်ပါတယ်။အောက်လွှတ်တော်မှာအမတ်နေရာစုစုပေါင်း435နေရာရှိပြီးသူတို့အလုံးရဲ့လွှတ်တော်တာဝန်တက်တန်းနှစ်နှစ်ပြည့်ပြီဖြစ်လို့အောက်လွှတ်တော်အမတ်နေရာအလုံးကိုဝင်ပြိုင်ရမှာဖြစ်ပါတယ်။အထက်လွှတ်တော်မှာတော့အမတ်နေရာစုစုပေါင်း100ရှိတဲ့အထက်က39နေရာကိုဝင်ပြိုင်ရပါလိမ့်မယ်။သမ္မတ Trump အဆိုအတက်လာပြီးတဲ့နောက်ပိုင်းထက်လွတ်တော်နဲ့အောက်လွတ်တော်နှစ်ရစလုံးကို Republican Party ကပဲထိန်းချုပ်ထားတာပါ။တမန် Trump ဟာသူတို့ရှောက်ကြွေးကြော်နေတဲ့အချိန် American ပထမဦးစားပေးဆိုတဲ့ရည်ချက်နဲ့လှုပ်ဆောင်မှုတွေအတွင်းဝေဖန်မှုတွေအများပြားရှိနေပြီးနိုင်ငံရေးအရလည်း Democrat နဲ့ Republican Party နှစ်ခုကြားကွဲပြားမှုတွေဟာတိတိတသားကြီးမားလာနေတာပါ။ Republican Party ကတိုင်းပြည်အာဏာအများစုကိုထိန်းချုပ်ထားနိုင်တဲ့အပေါ် Democrat တွေကလည်းကြားပြရွေးကောက်ပွဲမှာအနိုင်ယူပြီးထို့တော့အာဏာကိုရအောင်အပြင်းထန်ကြိုးစားနေတဲ့ကာလဖြစ်ပါလေ။အမေရိကန်ပြည်ထောင်စုအနောက်လယ်ပိုင်းအင်ဒီယားနာပြည်နယ်ကလူအများစုဟာ Republican Party ကိုထောက်ခံကြတာပါ။အဲ့ဒီဒေသမှာမြန်မာနိုင်ငံကရောက်လာကြသူတွေလည်းတောင်းနေချီပြီးတော့ရှိပါလေ။သမ္မတ Trump လက်ထက်မှာဒုက္ခတွေလက်ခံမှုလျှော့ချတာ၊လူမှုကြီးကြပ်ရေးဥပဒေတွေကိုတင်းကျပ်မှုတွေလုပ်ခဲ့တာကြောင့်အမေရိကန်မှာခြေချနေတယ်လို့ကြိုးစားနေကြတဲ့မြန်မာအပါအဝင်တခြားဒုက္ခတွေလည်းလာဖို့ခက်နေပါလေ။အဲ့ဒါကြောင့်အခုကြားပြရွေးကောက်ပွဲမှာအင်ဒီယားနာပြည်နယ်ရောက်မြန်မာမိသားစုတွေဘယ်ပါတီကိုမဲပေးကြမလဲဆိုတာသိနိုင်အောင်မြန်မာအမေရိကန်လူမျိုးရေးတင် BACI ရဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းကကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့ပါတယ်။အခုလာမယ့်ကြားပြရွေးကောက်ပွဲမှာဘယ်ပါတီကိုဒေါက်တာရိုဒင်းကအနိုင်ရစေချင်လဲခင်ဗျ။
ကျွန်တော်အမေနဲ့ကတော့ဒီမိုကရက်ကိုအနိုင်ရစေချင်ပါတယ်။ဘာလို့လဲဆိုတော့နိုင်ငံတကာအထူးသဖြင့်ကျွန်တော်တို့ဗမာပြည်ရဲ့ဒီမိုကရေစီရေးကိုစစ်တရားရောက်အကူအညီပေးနိုင်မဲ့ပါတီဖြစ်လို့ကျွန်တော်ဒီမိုကရက်ကိုပုံပြီးတော့နိုင်စေချင်ပါတယ်။ Republican ကတော့သမ္မတကိုယ်တိုင်ကဒီနိုင်ငံတကာအရေးတွေကိုရှော့ချပြီးတော့တခြားတိုင်းပြည်တွေရဲ့ဒီမိုကရေစီကိုထောက်ပံ့ကူညီမှုမရှိဘဲအမေရိကန်ပြည်တွင်းရေးကိုပဲအာရုံစိုက်တဲ့အတွက်ကျွန်တော်တို့ဒီမိုကရက်ကိုပဲနိုင်စေချင်ပါတယ
်။အခုတစ်ခေါက်ကြားပြရွေးကောက်ပွဲမှာအဲ့ဒီမှာရှိတဲ့မြန်မာမိသားစုတွေအနေနဲ့နိုင်ငံရေးအတွက်တော်မှုတွေထူးခြားတွေ့ရလားခင်ဗျ။
ကျွန်တော်တို့အင်ဒီယားနာပြည်နယ်တစ်ခုလုံးမှာမြန်မာနိုင်ငံသားအနေနဲ့ပြောရရင်15,000လောက်ရှိပါတယ်။ Fort Wayne မှာ5,000လောက်ပေါ့။ Fort Wayne ဘက်ကတော့ဗမာတွေပုံများပါတယ်။ကရင်တို့နောက်တခြားလူမျိုးစုတွေကျွန်တော်တို့ဒီနယ်မြို့တော်ဖြစ်တဲ့ Indiana Police မှာကြတော့ကရင်5,000လောက်ရှိပြီးတော့ကျွန်တော်ချင်းလူမျိုးက19,000လောက်ရှိပါတယ်။အဲအမေရိကန်ပြည်ထောင်စုမှာတော့ချင်းလူမျိုးအများဆုံးနေတဲ့မြို့တစ်မြို့ပေါ့ဗျာ။ဒီကြီးခဲ့တဲ့3လေးနှစ်ကနေစာရင်ချင်းလူမျိုးတော်များများဗမာပြည်သားတော်များများကအမေရိကန် citizen ဖြစ်တဲ့လူတွေပိုလို့များလာတယ်။မဲပေးနိုင်တဲ့လူပိုလို့များလာတယ်ပေါ့နော်။အမေရိကန်နိုင်ငံကြီးမှာလည်းစိတ်ဝင်စားဖို့ပုံများလာတာကျွန်တော်တွေ့ရပါတယ်။ကျွန်တော်သုံးသပ်သလောက်ကတော့ကျွန်တော်ချင်းမျိုးသားတွေတော်တော်များများကခရစ်ယာန် church member တွေဖြစ်တယ်။ခရစ်ယာန်မှာတော့ကျွန်တော် evangelical ခရစ်ယာန်တွေဖြစ်ပါတယ်။ evangelical church တွေကသမရထံဘိုးတော်တော်လေးထောက်ခံကြပါတယ်။အဲ့ဒီဟာကြောင့်ပြန်သင်ဟပ်ပြီးတော့ကျွန်တော်ချင်းတော်တော်များများလည်းကသမရထံဘိုးထောက်ခံအားပေးကြတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်။အခု midterm election မှာလဲကျွန်တော် Indiana မှာရှိတဲ့ချင်းလူမျိုးတော်တော်များများမဲပေးနိုင်တဲ့သူ American citizen ဖြစ်တဲ့လူတွေကတော့သမ္မတ Trump ရဲ့ Republican ဖက်ကိုမဲပူပေးကြမယ်လို့ကျွန်တော်ထင်ပါတယ်
ဘာသာရေးပေါ်မှာအခြေခံပြီးတော့သမ္မတ Trump ကိုမဲပေးကြမယ်ဆိုတဲ့သဘောပေါ့လေဒါပေမဲ့လည်းတစ်ဖက်မှာကဒီမြန်မာပြည်ကထွက်လာပြီးတော့အမေရိကန်မှာခြေချဖို့ကြိုးစားနေတဲ့ချင်းလူမျိုးတွေအမေရိကန်ပြည်တော်စုကိုရောက်မလာနိုင်တဲ့ပြဿနာတွေရှိနေတော့ဒီပေါ်မှာသူတို့စိတ်ဝင်စားဘူးလားဒီပေါ်မှာအာရုံမရှိကြဘူးလား
စိတ်ဝင်စားမှုတော့ရှိပါတယ်ဒီ immigration ကို now refugee resettlement ကိုသမ္မတ Trump နဲ့အများကြီး short ချတဲ့ကိစ္စကိုကျွန်တော်တို့ချင်းလူမျိုးခရီးအန္တရာယ်များများစိတ်ဝင်စားမှုရှိပါတယ်။အဲဒီဘာသာရေးမှာကြတော့ကျွန်တော်ချင်းလူမျိုးတရားရာတိုင်းတော့က Evangelical Christian တွေဖြစ်တယ်ဆိုတော့ Evangelical Christian Value အနေနဲ့ကြည့်ပြီးတော့သမ္မတထမို့90%ထောက်ခံအားပေးကြတယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဒေါက်တာရူဒင်းကကျေးဇူးတင်ပါတယ်